င်းဟာတမ္ကရဲ့မြန်မာဆိုင်ရာအချက်နဲ့ရှာဖွဲ့ကထုတ်မယ်မြန်မာစစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားတွေအကြောင်းအချင်းခံစားအပါအဝင်မြန်မာရေးအခုနောက်ဆုံးဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတနင်္လာနေ့မှာအင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာသတင်းစာရှင်းလင်းပွဲကျင်းပပါမယ်ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်နဲ့ရှာဖွဲ့ရဲ့ဥက္ကဋ္ဌမာဇူကီဒါရုစမန်ကဦးဆောင်မှာဖြစ်ပြီးအဖွဲ့ဝင်ဖြစ်တဲ့ခရစ္စတိုဖာဆရိုတီလည်းပါဝင်မှာပါဂျာကာတာဆန္ဒကျင်းနေကင်း7နာရီမြန်မာဆန္ဒကျင်းနေကင်း7နာရီခွဲမှာသတင်းစာရှင်းလင်းပွဲကျင်းပမှာဖြစ်ပါတယ်။အချင်းခံစားကိုလည်းအဲ့ဒီအချိန်မှာထုတ်ပြန်မှာဖြစ်ပြီးအချင်းခံစားအချင်းချုပ်ကိုတော့မြန်မာဘာသာနဲ့လည်းထုတ်ဝေမှာပါ။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ရဲ့အပိတ်အချင်းခံစားကိုတော့လာမယ့်စက်တင်ဘာလ16ရက်နေ့မှာလူ့ခွင့်ရေးကောင်စီကိုတင်သွင်းဖို့လည်းစီစဉ်ထားပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွဲ့ဘက်ကတော့မွတ်စလင်ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတာဝန်ခံလာရေးကြိုးပမ်းမှုအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆံမှုအလုံးဖြတ်တောက်ဖို့တိုက်တွန်းထားတာပါ2018ခုနှစ်ဩဂုတ်လအတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်တဲ့ချိုးခွင်းမှုတွေဟာဆိုရင်လူမျိုးတုံးသွားစီဖို့ရွေကျွန်းနဲ့လှုပ်တာဆိုအချက်လက်ရှာအဖွဲ့ကအရင်ကစွပ်စွဲထားတာပါမြန်မာဘက်ကတော့ဒီဆွဆဲချက်ကိုညှင်းထားတယ်လို့ရိုဟင်ဂျာဆိုတဲ့အတုံးနှုံကိုလည်းလက်တင်မခံပါဘူး။ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြန်မာ့ဟိုင်အပါအဝင်စစ်တပ်ထိတ်တန့်တာဝန်ရှိသူတွေကိုလူမျိုးတုံးတပ်ဖြတ်မှုလူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုစစ်ရာဇဝတ်မှုတွေနဲ့တရားစွဲဖို့ကိုလည်းကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတိုက်တွန်းနေတာဖြစ်ပါတယ်။